ဒေါက်တာကာရန်ကာလီကာခနာဒီကနေ့ကျွန်တော်ဆွေးနွေးချင်တာကတော့စစ်အာဏာရှင်တွေဟာဆိုင်းယဆရာတွေကဗျာဆရာတွေကိုဘာကြောင့်ကြောက်သလဲဆိုတဲ့အကြောင်းညာပဲဖြစ်ပါတယ်။ပနမအနေနဲ့ဒီဆိုင်းယဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍဟာနိုင်ငံတစ်ခုလူအဖွဲ့စီတစ်ခုအပြောင်းလဲလုပ်တဲ့နေရာမှာဘယ်လောက်ထိအရေးကြီးလဲဆိုတာကိုပထမဆုံးပြောပါခင်ဗျာ
။Yeah, no, I would say the writers, the role of writers, and particularly in Myanmar, of the poets has been very important. If you look like historically and traditionally, poets in Myanmar have played a major role in pushing back first against
the... ဆိုင်းယဆရာတွေရဲ့အခန်းကဏ္ဍကိုအထူးသဖြင့်မြန်မာနိုင်ငံမှာကြည့်မယ်ဆိုရင်ကြပြားဆရာတွေကတိတ်ကိုအရေးပါပါတယ်။တမိုင်းဆင်လာနဲ့ကြည့်ရင်သူတို့ကပထမဦးဆုံးဗြိတိသျှကိုလိုနီအာဏာရှင်အုပ်စိုးမှုကိုတွန်းလှန်တဲ့နေရာမှာရောနောက်လွန်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းမှာပုံစံအမျိုးမျိုးနဲ့အုပ်စိုးခဲ့ကြတဲ့အာဏာရှင်တွေရဲ့စန့်ကျင်ရေးမှာအရေးကြီးတဲ့နေရာကပါဝင်ခဲ့ကြတာပါ။နမူနာအနေနဲ့ပြောရမယ်ဆိုရင်တော့ဒီစစ်အုပ်ချုပ်ရေးအစောပိုင်းကာလနာခေတ်မုန်တိုင်းဝင်းကျင်ရွှေဝါရောင်တော်လှန်ရေးစတဲ့နေ့တကွာအခုလက်ရှိအခြေအနေထိပါပဲ။ဆိုတော့မြန်မာနိုင်ငံမှာအာဏာရှင်စနစ်ကိုစန့်ကျင်တွန်းလှန်တဲ့နေရာမှာဒီကြပြားဆရာဆိုင်ရေးဆရာတွေရဲ့အခန်းကဏ္ဍကထိပ်ပြီးအရေးကြီးပါတယ်ရှင်။
သူတို့အရေးပါတာတော့ဟုတ်ပါပြီ။ဒါပေမဲ့သူတို့ရဲ့အရေးပါမှုသူတို့ရဲ့လှုပ်ဆောင်ရဲ့စွမ်းဆောင်ချက်တွေဟာအနာရှင်တွေဆီအနာရှင်တွေကိုပြုတ်ကျသွားအောင်သူတို့မို့သူတို့ရဲ့ဒီအထောက်ကိုချိန်ချောက်နိုင်တဲ့အစင်းတီကိုစီပါရလား
Well, I think the military government does see them as threatening because if you look at the people they arrested, you know, in the first day of the coup, you know, just the first overnight period of the coup.
ဆီဆိုရကတော့စာရေးဆရာတွေကသူတို့ကိုချိန်ချောက်နေတယ်လို့ယူဆကြမယ်ထင်ပါတယ်။အနာသိမ့်ပြီးတဲ့ပထမနေ့မှာပဲသူတို့ဖမ်းဆီးခဲ့တဲ့သူတွေကိုပဲကြည့်မယ်ဆိုရင်နိုင်ငံရေးသမားတွေကိုဖမ်းဆီးတယ် NLD ခေါင်းဆောင်ပိုင်းကိုဖမ်းတယ်ဒါ့အပြင်အနည်းဆုံးစာရေးဆရာ၅ဦးနဲ့အမှုပညာဖမ်းနေတဲ့သူတွေကိုလည်းဖမ်းဆီးခဲ့တာတွေ့ရပါတယ်စာရေးဆရာမောင်သားချို့အပါအဝင်အများပြားကိုပါဖမ်းဆီးခဲ့ပါတယ်ဒါကသူတို့ကိုကြောက်ရွံ့နေတဲ့အတွက်ကြောင့်မလို့အနာသိမ့်တဲ့စစ်တပ်ကလက်ဦးမှုရယူပြီးဖမ်းဆီးခဲ့တာဖြစ်ပါတယ
်တကယ်တော့အနာရှင်တွေအနေနဲ့လွတ်လပ်စွာရေးသားထုတ်ဝေခွင့်ပြောဆိုခွင့်တွေကိုပိတ်ပင်လိုက်ရင်တော့မဖြစ်ဘူးလားခင်ဗျာ။များသောအားဖြင့်လည်းပိတ်ပင်ထားရတာပဲဆင်ဆာလုပ်ကြတယ်။ဒီလူရက်တွေနဲ့ရောဒီစာရေးဆရာကဗျာဆရာတွေရဲ့အခန့်ကဏ္ဍကိုမဟန့်တနိုင်ဘူးလား။ဖန်ဆီးထောင်ချဖို့လူသေးလား
။ Yes, I think they can try to censor. I mean, there was very extreme censorship in earlier periods of military rule in Myanmar and you know now I think it's much harder to absolutely censor people's work because there are so many more
သူတို့အနေနဲ့ဆင်ဆာလုပ်ပိတ်ဆို့တာတွေလုပ်တာလည်းလုပ်ပါရဲ့။မြန်မာနိုင်ငံမှာဆေးအုပ်ချုပ်ရေးအစိုးရကာလတုန်းကအမတန်အတွေ့အကြုံရှိတဲ့စင်စာဖြတ်တောက်မှုတွေရှိခဲ့ပါတယ်။ဒါပေမဲ့စင်စာနဲ့မထိန်းချုပ်နိုင်တဲ့အခြေအနေကိုဖြစ်လာပါပြီ။လူတွေရဲ့ထင်မြင်ယူဆချက်မျိုးစုံကိုရေးသားဖော်ထုတ်နိုင်တဲ့လမ်းကြောင်းတွေရှိလာပါပြီ။ Facebook မှာကြိုက်တာရေးလို့ရတော့အားလုံးကိုလွှမ်းခြုံမိနိုင်တဲ့စင်စာမျိုးမလုံးနိုင်တော့ပါဘူး။နောက်ပြီးတော့လက်ဆိုင်ဖုန်းတွေရှိနေကြတော့သတင်းအချက်လက်တွေကိုအလွယ်တကူလည်းလမ်းမီလာကြပါတယ်။ကြားကြောင်လဲကြပြဖန်နှီးမှုတွေသတင်းချက်လက်တွေပြည်နယ်မှာကြောက်လို့ဆရာနာပိုင်းတွေကအင်တာနက်ပိတ်ဆို့မှုတွေလုပ်လာပါတယ်။ရေးသားဖော်ထုတ်တဲ့သူတွေကိုဖမ်းဆီးထောင်ချမှုတွေလည်းလုပ်ပါတယ်။ဒါပေမဲ့လူတို့ကတော့သူတို့စာပေတွေကိုပဲရှာဖွေဖတ်ရှုစေ။နောက်ပြီးဖမ်းဆီးထောင်ချတဲ့ခံရတဲ့သူတွေကိုထောက်ခံလေးစားစေပဲဖြစ်ပါတယ်။ဒါကြောင့်မလို့ဒီဆရာနာပိုင်းတွေဘလို့ပဲနှိတ်ကုတ်ပေမဲ့မထိရောက်နိုင်တာတွေ့ရပါတယ
်။နောက်ဒီအထူးသဖြင့်ကြပြဆရာရဲ့အခန့်ကဏ္ဍကိုလည်းကျွန်တော်မေ့ရင်ပါတယ်။တကယ်တော့ပြည်သူလူထုထဲမှာစာဖတ်ပရိသတ်ထဲမှာကြပြဖတ်တဲ့ပရိသတ်ဟာအင်တာနက်ရယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့ဒီအနာပိုင်းတွေကိုသူတို့စင်ခေါ်ရလောက်အောင်ဒီကြပြပရိသတ်ကများပြသလားကြပြဩဇာကထောက်ထီးကြီးမားသလားဘာကြောင့်မလို့ဒီစစ်အနာပိုင်းတွေကကြပြဆရာတွေကိုလည်းအံပြေပြုတ်နေရသလဲရန်ရှာနေရသလဲ
Well I do think if you look particularly in Myanmar the role of like satirical poetryAnd sort of if you look at comedians like Zarganar, if you look at the Peacock Generation satirical poetry troupe, if you look at many other poets whose works touches on, you know, very sensitive themes, and usually, you know, in terms of...
The two of you know, you know, you know, you know, satirical poetry, Zarganar, you know, you know, you know, Town Music, Danja Apoiro, you know, 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 you know,နောက်ပြီးတော့လွတ်လပ်စွာဆန္ဒသဘောထားဖော်ထုတ်ခွင့်လုံးစော်တဲ့နေရာတွေမှာအထူးပဲထိရောက်မှုရှိတယ်လို့ကျွန်မတကယ်ပဲယူဆပါတယ်။ဒါကမြန်မာနိုင်ငံမှာအစဉ်အလာတရက်နဲ့ကိုရှိနေကြတာပါ။ဒါကြောင့်လည်းဆေးအာဏာပိုင်တွေကသူတို့ကိုဖမ်းဆီးနေတာဖြစ်ပါတယ
်။ဒီနေရာမှာကျွန်တော်တခုစဉ်းစားမိရယ်။ဒီဆိုင်းဆရာတွေဆိုင်းဝေသမားတွေရဲ့ရေးသားတင်ပြကြတာသူတို့စေတနာကတော့လူအဖွဲ့အစည်းကိုကောင်းစေခြင်းနဲ့နိုင်ငံကိုကောင်းစေခြင်းနဲ့ဆိုတော့ဒီလိုကောင်းစေခြင်းနဲ့စေတနာကို အနာပိုင်းတွေကဖတ်ပြီးတော့သဘောပေါက်လက်ခံတာရောမရှိဘူးလားအဲ့ဒါရောဘာကြောင့်မရှိနိုင်တာလဲ
I think definitely if you look at the period where there was a civilian government in Myanmar many poets and writers you know they ran for government they were serving as MPs in the national and regional parliament
ရေသားဆိုရခကိုပြန်ပြောကြည့်မယ်ဆိုရင်ကြပြဆရာစာရေးဆရာတော်တော်များများကအစိုးရတာဝန်တွေထမ်းဆောင်ခဲ့ကြပါတယ်လွတ်တော်အမတ်တွေဖြစ်ထမ်းဆောင်ခဲ့တာတွေ့ရပါလိမ့်မယ်သူတို့ကပြုပြင်ပြောင်းလဲရေးအတွက်အစိုးရကိုတင်ပြပြောဆိုတိုက်တွန်းနိုင်ခဲ့ကြပါတယ်ဒီလိုတချို့နယ်လဲကျမထိတွေ့ဆက်ဆံမှုရှိခဲ့ပါတယ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ပို့ပြီးတော့လှုံ့ဆော်ဖို့ NLD အစိုးရကိုပြောဆိုတိုက်တွန်းတာတွေရှိခဲ့ပြီးတော့ဓာမျိုးတွေကိုသူတို့ဆက်လုပ်လာနိုင်မယ်လို့လည်းမျှော်လင့်ပါတယ်ဘာကြောင့်လဲဆိုရင်သူတို့ရဲ့ရေးသားချက်တွေဟောပြောချက်တွေကပြုပြင်ပြောင်းလဲရေးအတွက်အထူးအဆုံတွန်းအားဖြစ်နေပြီးတော့ NLD ကိုလည်းဒီလိုမျိုးပြုပြင်ပြောင်းလဲရေးတွေအတွက်တွန်းအားပေးနိုင်ခဲ့တာလည်းဖြစ်လို့ပါပဲ
ဆိုတော့အခုလိုသူတို့ဖန်ဆီးထောင်ချလိုက်တဲ့အတွက်ကောသူတို့ရလွန်နှုတ်ပိတ်သွားရောလားလက်တွန်းပြီးတော့သူတို့မလုပ်ဖက်နေရမလားနောက်ဆုတ်သွားမယ်လို့ထင်ပါသလား
You know I think they are you know many of the people who were arrested at the beginning of the coup were held for many months and they've only been charged right now to like 2 or 3 year prison terms so you know their voices temporarily have been silenced they aren't really able to
အနာသိန်းငါးသားတွေကဖမ်းဆီးထားတဲ့လူတွေကိုလာရီအကြာကြီးဖမ်းထားပြီးတော့မှအခုမှစွဲချက်တင်နိုင်ပါတယ်။ထောင်ဒဏ်နှစ်နှစ်စသဖြင့်ချမှတ်ပါတယ်။ဆိုတော့သူတို့ကခိုက်တံအပြင်နှုတ်ဆက်နေရပါလိမ့်မယ်။ထောင်ကျနေတော့သူတို့ကလွတ်လပ်စွာရေးသားပြောဆိုခွင့်ဘာမှရရှိမှာမဟုတ်ပါဘူး။ဒါမှလည်းတခြားခပြားစရာ၊စာရေးစရာများပြား၊သူတို့ရဲ့လုံခြုံရေးတွေပြည်တွင်းမှာပဲတင်းချောင်နေဒါမှမဟုတ်လည်းပြည်ပကိုထွက်ပြေးနိုင်ခဲ့ကြတာပါ။သူတို့ကဆက်ပြောရင်းနိုင်ပြောနိုင်ကြပါလေ။ဒါကြောင့်မလို့စစ်အာဏာပိုင်တွေနှုတ်ပိတ်နိုင်တာကတချို့တဝက်ကိုယာယီနှုတ်ပိတ်ထားနိုင်ခြင်းပဲဖြစ်ပါလေ။စာရေးဆရာတိုင်း၊ကြပြားဆရာတိုင်းကိုသူတို့ထိန်းချုပ်မထားနိုင်ပါဘူး။သူတို့အာဏာကိုဖီဆန်တွန်းလှန်နေကြတဲ့သူတွေအများကြီးရှိနေပါလေ
။ဆိုတော့စစ်အာဏာပိုင်တွေကလောလောဆယ်မှာတော့ဒါကြပြားဆရာတွေကိုတနည်းပြောရင်စာရေးဆရာတွေကိုသူရဲ့ကလောင်စွမ်းကိုပေါ့လေလက်နဲ့အင်အားနဲ့အနိုင်ယူနေတဲ့သဘောပေါ့
ဒီနေ့အစောပိုင်းကအသက်ခံသွားရတဲ့ကြပြဆရာခက်တီရဲ့ရေးသားချက်တွေကိုကြည့်မယ်ဆိုရင်ဒီအာနာသိမ့်မှုကိုအပြင်းထန်ဆန့်ကျင်တာတွေတွေ့ရသလိုလူလူကလည်းအရင်2000အရာဖြစ်စီပြီးတော့တက်ကြွစီခဲ့ပါတယ်သူဆုံးသွားပြီးတဲ့နောက်မှာလူတွေကြားမှာအချင်းချင်းဖြန့်ချီခဲ့ကြပါတယ်ကံကောင်အကြောင်းမလစွာနဲ့ခက်တယ်လို့ပဲမနစ်ကတင်းတက်ထင်းမှာဆုံးသွားခဲ့ရတယ်ကြပြဆရာတွေအနည်းဆုံး5ယောက်ရှိခဲ့ပါပြီစာရေးဆရာအများပြလဲထောင်ထဲမှာရောက်နေရပြီးတော့ကျန်တဲ့တချို့လဲပြိပောက်ကိုထွက်ပြေးနေရပါတယ်တချို့လဲပုံအောင်နေရပါတယ်ပြီးခဲ့တဲ့ပွင့်လင်းကာလရဲ့အတွေ့အကြုံကိုလူအများပြရရှိခဲ့ကြပြီးဖြစ်ပါတယ်အဲ့ဒီအတွေ့အကြုံကိုသူတို့ကကြိုက်ကြတယ်ဆက်ပြီးတော့လဲအဲ့လိုအတွေ့အကြုံမျိုးဖြစ်ထွန်းဖို့အတွက်လိုလားနေကြတယ်ဆိုတာသိကြပါတယ်ပွင့်လင်းလွတ်လပ်ခွင့်ထွန်းကားရေးတွေစာရေးဆရာကြပြဆရာကြီးတွေနဲ့တူရေးပေါ်ရေးပဲဖြစ်နေဒီမျိုးဆက်သစ်တွေလဲပေါ်ထွန်းလာလိမ့်မယ်လို့ယုံကြည်ပါတယ
်ဆိုတော့နောက်ဆုံးပြီးရင်တော့The pen is mightier than the sword, Sura. Suyusaga. Dadwara klang dwa tete, Sura. Suyusaga ha. Myamana ngantwale mankan nire, Sura dhbho lup chonhain badala. Karinye dhbhora hu, era. Sibya jifnya ha.
Do you think so? Because even in the cases where the military has, let's say, murdered a poet, their words will continue. You know, their words are there, their poetry is there, people are continuing to share it, to translate it, to read it around the world. I mean many people outside
ဒါမှလည်းကျွန်မတကယ်ပဲယူဆပါရင်ကြပြဆရာတွေစစ်တပ်ကပြစ်တက်လိုက်တဲ့ကိစ္စကိုပဲကြည်ပါခက်တီတို့ကိုတက်ပြစ်လိုက်ပေးမယ်သူ့ကြပြတွေဆက်ပြီးတော့ရှင်းတန်နေစေပါသူ့ကြပြတွေသူ့စကားတွေရှင်းနေစေပါလူလူကဒါတွေကိုဖြန့်ဝေနေကြစေပါဘာသာပြန်စုနေကြစေပါကမ္ဘာတစ်ဝန်းကရွတ်ဖန်နေကြစေပါပဲခက်တီအသက်မခံရခင်တော့ငါသူ့ရဲ့နာမည်ကိုမြန်မာပြည်ထဲကလူတွေကမ္ဘာကလူတွေတခါမှမကြဘူးကြပါဘူးခုခါမှာတော့ကဘာတဝိုင်းကကြပြဆရာတွေအများကြီးခက်တီကိုတည်သွားကြပါပြီ။သူ့ရဲ့ကြပြတွေကိုရွတ်ဆိုကြားနာနေကြပါပြီ။ဒါကြောင့်မလို့စစ်အာဏာရှင်တွေကကြပြဆရာတယောက်ကိုတက်ဖြတ်နိုင်ပါလေ။ဒါပေမဲ့သူတို့ရဲ့ကြပြကိုမတက်နိုင်ပါဘူး။အသက်ဆုံးရှုံးသွားရပေမဲ့သူ့ရဲ့ကြပြတွေကပို့ပြော့ရှင်တန်ပြန့်နှံ့သွားခဲ့ပါပြီ။အချုပ်ပြောရမယ်ဆိုရင်တော့ဓာတ်သွားထက်ကလောင်သွားထက်တဲ့ဆိုတဲ့ဆိုရုပ်စကားကိုကျွန်မယုံကြည်ပါရဲ့။ကြပြဆရာကိုတက်တက်ထောင်းချချကြပြကတော့ဆက်ပြောရှင်းတဲ့နေမှာဖြစ်ပါရဲ့ရှင
်။ဒရက်ရှ်မြခရှာအဲ့ဒါကတော့ Pan America ဖွဲ့ရဲ့ညွန်ကြိုင်းမှုတယောက်ဖြစ်တဲ့ဒေါက်တာ Karen Kalika ကိုဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်။စစ်ကောင်စီဖန်စီပြီး24နှစ်ရည်အတွင်းမှာညင်ပန်းနှိစက်ခံရလို့အသက်သေဆုံးသွားတဲ့ကြပြဆရာ Kathy ရဲ့ကြပြတချို့ကလည်းအခွင့်အရေးနှုန်းဆက်လက်ဖော်ပြလိုပါတယ်။ ကိုစားညူကဖတ်ပေးထားတာဖြစ်ပါခင်ဗျာ
သူတို့ကခေါင်းကိုပစ်တယ်တော်လိုင်းကြီးကနှလုံးသားမှာရှိတာသူတို့မသိကြဘူးငါတနတ်မပစ်တတ်ဘူးငါတနတ်မပစ်တတ်ဘူးငါလက်ကဂီတာတီးခဲ့တာငါတနတ်မပစ်တတ်ဘူးငါလက်ကကြပြားပဲရေးတတ်တာငါတနတ်မပစ်တတ်ဘူးငါမွေးနေကိတ်ပဲအလှဆင်တတ်တာအခုငါလူတွေတနတ်ပစ်ခါရတယ်ငါကတော့ကြပြားနဲ့ပဲပြန်ပစ်နိုင်ခဲ့တယ်အဲ့ဒါဟာမမျှတဘူးလို့ခံစားနေရတယ်လက်ပြမလုံးဘူးလို့တွေးရထင်နေတယ်ငါတနတ်ပစ်မယ်ငါတနတ်ပစ်မယ်ပါဇက်နဲ့မရတာတည်ကြတဲ့အခါတနတ်ကိုတူတူချာချာရွေးချယ်ရတော့မယ်။ငါတနတ်ပြစ်မယ်။